မြန်မာစစ်ဆိုးရွားကမလ29ရက်နေ့မှာကျင်းပတော့မယ့်66နှစ်မြောက်တပ်မတော်နေ့အချိန်ကိုတိုက်ပြီးတော့ HRW ဖွဲ့ကစစ်ဥပဒေချုပ်ဗိုလ်ချုပ်ရာပြည့်စီကိုအိတ်ဖွင့်စာပေးပို့တာဖြစ်ပါတယ်။မြန်မာလိုရေးထားတဲ့ဒီစာမှာအပြည်ပြည်ဆိုင်ရာဥပဒေပေါင်းတွေကိုဝင်ရောက်ဖို့အတွက်မြန်မာစစ်တပ်ကလှုပ်ဆောင်ဖို့လိုအပ်တဲ့အချက်တွေကိုဆောင်ရွက်ပေးဖို့စစ်ဥပဒေချုပ်ကိုတောင်းဆိုတဲ့အကြောင်းအထူးသဖြင့်မြန်မာအရာရှိတွေနဲ့စစ်သားတွေအားလုံးလူ့အခွင့်အရေးနဲ့စစ်ဥပဒေတွေကိုလေးစားလိုက်နာလာရေးအားပေးတဲ့နည်းလမ်းတွေရှာကြံဖို့လူ့အခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေချိုးဖောက်တဲ့စစ်သားတွေကိုအရေးယူဖြေရှင်းဖို့နဲ့ကုလသမဂ္ဂစုံစမ်းရေးကော်မရှင်အဖွဲ့ဖွဲ့ဖို့ HRW အဖွဲ့ကြီးကတင်ပြထားတာတွေကိုပူးပေါင်းလှုပ်ဆောင်ပြီးအမှုတွေဖော်ထုတ်ပေးဖို့တိုက်တွန်းကြောင်းရေးသားဖော်ပြထားတာတွေ့ရပါတယ် HRW အဖွဲ့ကြီးရဲ့ Washington DC ရုံးခွဲကပြောခွင့်ရသူတွန်မာလနော့စကီကမြန်မာစစ်သားတွေကကျူးလွန်တဲ့အပြစ်မှုတွေကတော့ဥပဒေမဲ့တပ်ဖြတ်မှုနှိပ်စက်ညှဉ်းပန်းမှုမဒိမ့်မှုနဲ့အာဓမ္မလိုအပ်ပြီးခိုင်းစေမှုတွေပါလို့ပြောပါတယ
် Extrajudicial killings and torture rape and forced labor
စစ်ဥပဒေတွေချိုးဖောက်နေတဲ့စစ်သားတွေကိုတရားစွဲဆိုဖို့နဲ့စုံစမ်းစစ်ဆေးဖို့တပ်မတော်ကပြက်ကွက်နေတာကို HRW အဖွဲ့ကြီးနေနဲ့စိုးရိမ်နေတဲ့အကြောင်းနှစ်ရှည်ပြည်တွင်းစစ်ပြစ်ပခါတွေဖြစ်နေစဉ်ကာလတလျှောက်ပြစ်မှုကျူးလွန်သူတွေကိုပြစ်ဒဏ်မပေးဘဲထားတာကိုရတန်းကရပ်ဖို့လည်းတိုက်တွန်းကြောင်းဖော်ပြထားပါတယ်မစ္စတာမာလနော့စကီကမြန်မာစစ်ခေါင်းဆောင်တွေအနေနဲ့ဒီလိုတောင်းဆိုတာတွေကိုအရေးယူဆောင်ရွက်ပေးလိမ့်မယ်လို့အများကြီးမျှော်လင့်မထားပါဘူးလို့လည်း RFA နဲ့ဆက်သွယ်မေးမြန်းစင်မှာပြောပါတယ
် We don't have a great deal of faith that the Burmese military will do this based on
အရင်နောက်ခံသမိုင်းကိုပြန်ကြည့်ရင်အခုလိုတိုက်တွန်းတာကိုမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကလိုက်နာဆောင်ရွက်လိမ့်မယ်လို့သိပ်မယုံကြည်ပါဘူးသူတို့မှာတာဝန်ရှိတယ်ဆိုတာကိုသတိပေးတာပဲဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်း HRW အဖွဲ့အနေနဲ့မြန်မာနိုင်ငံမှာကျူးလွန်နေတဲ့လူခွေချိုးဖောက်တာတွေကိုနိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းဖော်ထုတ်ရေးကိစ္စကိုတောင်းဆိုနေပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဗိုလ်ချုပ်ရာပြည့်ကိုပေးတဲ့စာမှာလိုက်နာဆောင်ရွက်ဖို့တိုက်တွန်းတဲ့အချက်၅ချက်ပါဝင်ပါတယ်။နံပါတ်၁ကအပြည်ပြည်ဆိုင်ရာလူခွေရေးတွေနဲ့လူသားချင်းစာနာမှုဥပဒေတွေကိုစစ်သားတွေလိုက်နာရေးအမိန့်ထုတ်ပြန်ဖို့၂ကကျူးလွန်တဲ့စစ်သားတွေကိုတင့်တော်တယ်လို့တရားစွဲဆိုအရေးယူအပြစ်ပေးဖို့နံပါတ်၃ကစစ်ဖက်အမှုတွေစစ်ဆေးစီရင်ရမှာအရက်သားတွေပါဝင်ခွင့်ပို့ပေးဖို့လေးကအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတပ်သားတွေပြစ်မှုကျူးလွန်လာတဲ့ဆိုရင်သူတို့ကိုတရားစီရင်ရမှာစစ်ခုံရုံးမှာမစီရင်မဲ့အရက်သားတရားရုံးမှာစီရင်ဖို့နံပါတ်၅ကမြန်မာအစိုးရကဖွဲ့ထားတဲ့လူ့အခွင့်အရေးအဖွဲ့ကိုပဲရစ်သဘောတူညီချက်တွေနဲ့အညီလွတ်လပ်ခွင့်ပေးဖို့နဲ့ဗက်လိုက်မှုကင်းတဲ့လူ့အခွင့်အရေးအဖွဲ့တစ်ဖွဲ့အဖြစ်ပြောင်းလဲဖို့တောင်းဆိုထားတာတွေကိုဗိုလ်ချုပ်ရာပြည့်အနေနဲ့ထောက်ခံပေးဖို့ဒီချက်တွေပါဝင်ပါတယ်